ရားဥပမာပေးရတာတို့တို့သူပဲမြင်ကြားကြားကြားနားကြားစားကြားတွေ့ရှိလေရာအဲလူချင်းနေတဲ့ဆရာအယုံလေးတွေကိုလူချင်းနေတဲ့နေသားကကာမကိလေသာတွေခေါ်တယ်ဒါလေးကျင့်သွားရင်သိပြီးပြည့်သွားမှာတကားတော့ဟုတ်လားလူတစ်လောကလုံးမှာလူတိုင်းလူတိုင်းသတ်တော်တွေသတ်တော်တိုင်းကဒါလေးသူကလည်းလူချင်းငါကလည်းလူချင်းအကြောင်းနဲ့တော့အလူရဲ့ပြင်းနေလူချင်းတဲ့သဘောတွေကမျှနေအဲလူချင်းတဲ့သဘောမရှိရင်သိရေးသွားမှာဟုတ်လားအဲဒါကြောင့်တဲ့ဒီကာမဂုဏ်နဲ့တမေသာချင်းကျင့်အောင်လို့ကျင့်နေတာတဲ့ဒါသိက္ခာပုဂ္ဂိုလ်ရဲ့ကျင့်မယ်ကောင်းကောင်းကြီးပြည့်စုံတဲ့အခါမှာလာကျင့်သွားမှာကံမုန်နေတယ်။ဒါနဲ့သာမကျင့်သွား။စိတ်တွေဟာမကြည်လင်မဲ့ဖြစ်နေတယ်တဲ့ကိလေသာတွေနဲ့ဓမ္မရာကပြဘာရတွေနဲ့စိတ်မကြည်လင်မဲ့ဖြစ်။ကာမဂုဏ်အာယုန်နေတာနေတဲ့ပြီးတော့နေတဲ့အခါကာလစိတ်ဟာမကြည်လင်တော့ဘူးတကားတော့ဟုတ်လား။ပြဘာရဒေါသနဲ့စိတ်ဆိုးနေတဲ့အခါစိတ်ကြည်လင်မအောင်မလား။အဲအဲ့ဒီစိတ်မကြည်လင်တာတွေပြောက်ပြီးစိတ်ကြည်လင်အောင်လို့အထူရတယ်။သာသနာ့ပုဂ္ဂိုလ်ရဲ့ကျင့်မယ်ကျင့်လို့ကျင့်တဲ့ပုဂ္ဂိုလ်ရဲ့ကျင့်။နောက်ပြီးတော့ကုသလောသဗ္ဗဓမ္မာနံသဗ္ဗဓမ္မာနလုံးသောတရားတော်ကုသလောကျွမ်းကျင်နိုင်ပါလေ။ပြည်ရာပြည်ရာလုံးသောတရားတွေကျွမ်းကျင်နိုင်ပါရဲ့။ကတရားပြည်ပြည်ကျွမ်းကျင်နိုင်ပါရဲ့။ယုတ်တရားတွေနန္တရားတွေအကုန်လုံးကျွမ်းကျင်ရဘယ်လိုကျွမ်းကျင်ရမလဲ။အနိစ္စမမြဲသောတရားဒုက္ခဆင်းရဲတရားအနတ္တအတ္တမဟုတ်တဲ့တရား။အဲပြီးတော့နိဗ္ဗာန်တရားဒုက္ခသစ္စာတရားသမုဒယသစ္စာတရားနိရောဓသစ္စာတရားမေဃသစ္စာတရားဒါတွေကိုကိုယ်တို့အားဖြင့်ကျွမ်းကျင်ရမှာကိုယ်ကတော့ဟုတ်လားသာလေးနဲ့ကြည့်ထားရုံမဟုတ်သေးဘူးသာသာလေးနဲ့ကြည့်ထားရင်တော့လွယ်ပါလေသာလေးနဲ့ဒီအယုတ်တရားကဘယ်လောက်နာတရားဘယ်လောက်အနိစ္စပဲဒုက္ခပဲအနတ္တပဲအဲသစ္စာလေးပါးကဘယ်တရားဘယ်တရားတွေဒီလိုကြည့်မှတိုင်းသာလွယ်ပါလေဘယ်လိုမဟုတ်ဘူးကိုယ်တိုင်တွေ့ရှင်းရမှာဟုတ်လားကိုယ်တိုင်တွေ့ဉာဏ်စီကမြင်တိုင်းမြင်တိုင်းယုံနာနဲ့ဖြစ်တယ်လည်းမမြဲတဲ့တရားတွေပဲကိုယ်တိုင်းကိုတွေ့ပြီးသဘောကျမှတကားတော့ဟုတ်လားအေးနားကြားတိုင်းကြားတိုင်းဖြစ်ပြလည်းမမြဲတဲ့တရားတွေပဲသဘောကျမယ်နှာခေါင်းကနားလိုက်နားနဲ့ဖြစ်ပြလို့သဘောတရားတွေမမြဲတဲ့တရားတွေပဲသဘောကျမယ်တရားသာသာပြီးရင်ကိုယ်ကတွေ့ပြီးတဲ့ဒီကုသနာကြားပြီးတဲ့ဖြစ်ပြလို့မမြဲတဲ့တရားတွေသဘောကျအဲ့ဒါတွေသဘောကျပြီးတော့ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုလည်းမျက်မှောက်ပြုပြီးသိရမယ်မျက်မှောက်ပြုပြီးဒီသာလေးပါးတရားတွေလည်းမှန်တဲ့သဘောကျပြီးရှင်းပြီးတော့သိနေရမှာကိုယ်တကားတော့ဟုတ်လားအာဟိုဟာလေးကမြဲရအောင်ဒီဟာလေးကမြဲရအောင်ဟိုဟာလေးကကောင်းရအောင်ဒီဟာလေးကကောင်းရအောင်ကြားမနေရဘူးဟိုဟာလေးကသာစရာရှိရတာသာစရာကောင်းတယ်ဒါပြီးတော့ကြားမနေရဘူးအကုန်လုံးဘာမှနှိမ့်သက်ဘွယ်သာဘွယ်မရှိအောင်လို့အလုံးစုံသောတရားတွေအမှန်တိုင်းကျွမ်းကျင်သိနေရမယ်တကယ်ကြောင့်ဟုတ်လားသူကယန္တာပဲယန္တာဟောအကုန်လုံးသိရတာအကုန်လုံးအနာဂတ်အကုန်လုံးမသိဘူးလားသာဝရမနာလုံးသောတရားတို့ကိုဝါလုံးသောတရားတို့နဲ့ကုသလကျွမ်းကျင်လိမ့်မှာလေသိရရှိရ၏။အာရဏပုဂ္ဂိုလ်တောဘိက္ခုပရိပဇေဘိက္ခုသံဃာပြောရှင်နေသောပုဂ္ဂိုလ်သတ္တမယရီဖြင့်ပရိပဇေတိတုသွားရ၏။အဲသံဃာဘေးကိုရှုပြီးတော့သံဃာဘေးကြောက်ပြီးတော့မှတ်ရပြီးတော့သွားတယ်သွားနေတာမရမနာဘူးလမ်းဆုံးတယ်လို့ပြောတဲ့ကောင်ကအဲ့ဒါကတော့သိခပုဂ္ဂိုလ်လည်းပဲမှားရပြီးတော့ပြောနေရမှာအသိခရဟန္တာပုဂ္ဂိုလ်လည်းဒီမှားရတဲ့တတိယကသူကသာကောင်းတာမဟုတ်ဘူးကြတာသူလည်းပြောနေတယ်သူကတော့နှစ်မျိုးလုံးနဲ့ဆိုင်ပါတယ်အဲမှားရပြီးတော့ပြောနေတဲ့တတိယတရားနဲ့ပြည့်စုံနေတဲ့သူကတော့သိခပုဂ္ဂိုလ်လည်းကျင့်ရမှာပဲရဟန္တာပုဂ္ဂိုလ်မှတော့လူလိုကြည့်နေသူလည်းပဲကျင့်ရတယ်လို့ပြောမှာနှစ်မျိုးလုံးနဲ့ဆိုင်ပါတယ်အဲ့ဒါကိုပြည်ရဲ့ဆွဲပြီးတော့သုံးပိုက်ပြန်ပါလာပြန်သွားပါတယ်။ဒါလေးသူကြည့်ရတော့သူ့သွားတယ်။ခဲခဲခဲသွား။ကာမဂုဏ်နဲ့မတာဆွဲစိတ်လဲကြည်လတ်ကျင်စေမှာ
တိုင်းတွင်
ရမှုသတိပြုသိစုသွားတာ
အဲ့ဒီအဇိတာနဲ့တကွာ
သူနဲ့ဒါသဘောတူတဲ့ပုဂ္ဂိုလ်တွေကလည်းဒီတရားကိုနာရင်နဲ့ပဲအကျိုးကသောတာပန်ဖြစ်အကျိုးကသဒ္ဒါကအကျိုးကနာကအဲဒီတာနဲ့လည်းကအကျိုးသောပုဂ္ဂိုလ်တွေကတော့ယဟနာဖြစ်ကြပါလေတဲ့ကတော့ဟုတ်လားအဲဒီတောင်းဝင်ပြီးကြတာဆိုကြတယ်နောင်တော်သုတ်တွေကိုကျမ်းလာတဲ့အခါကျတော့လည်းနောင်တော်သောပုဂ္ဂိုလ်တွေလည်းအကုန်လုံးဒါသဘောနဲ့ကိစ္စတရားနာတဲ့အခါကျတော့တရားနာရင်လည်းအဲဒီမှာတရားသူတွေကိုရသွားကြတာတဲ့ကတော့ဟုတ်လားဒါကြောင့်ဒီသောတ္တဆေချက်ခုအကုန်လုံးပါရယနာဝယ်ခေါ်တယ်ပါရသံယာယိတ္တကနိဗ္ဗာန်အယနာသွားရောက်တယ်သံယာယိတ္တကနိဗ္ဗာန်ဆိုသွားရောက်ကြောင်းဖြစ်တဲ့တရားတွေတဲ့ဒီသုတ်တရားအမှန်ကောင်းတဲ့သုတ်တွေပါပဲဒီဒီနေနေတော်လို့ပေါ်လို့ကျင်ပြပူပြီးနားလည်မှာမဟုတ်ဘူးလည်းပဲတော်တော်နားလည်ပါတယ်ဒီနေ့တော်တော်ကဘုရားမြတ်နှုတ်လားဒီတရားသိကြအောင်သံဃာရည်ဟူသောဤဘက်ကမှသံဃာရည်ဟိုဘက်ကနဲ့တူသောနိဗ္ဗာန်သို့သွားရောက်ကြောင်းဖြစ်သောကြောင့်ပါရယနာဝဲ့မီသောသုဒ္ဓံတရားတော်တို့မှအဇိဒသုတ်တရားတော်ကိုယူဇနာကမှသာလို့ဓမ္မသုဏပြုလိုကစေတနာရဲ့သွားအမှုပေါ်တော့ကြောင့်ဒီယနာသိတာပေါ်ပြီးတော့ကောင်းတော့သည်မိမိတို့သာနာ၌သစ္စာလေးပါးတရားမှန်နေဖုံးလာတော့ဝိဇ္ဇာတိဟူသောဥက္ခောင်းကိုပြတ်နိုင်ရန်သစ္စာလေးပါးတရားတွေအမှန်နဲ့ပြီးတော့ဝိပဿနာဉာဏ်အရိယမဉာဏ်တိဟူသောတရားတို့တရားများတွေကိုမြို့သာနာနဲ့ပြည့်စုံစေရန်အသင့်စင်ပွားများအားထုတ်ကြသည့်ဖြင့်ဝိပဿနာဉာဏ်အရိယမဉာဏ်စဉ်ဖြင့်သိရတဲ့ဉာဏ်ပြီးတော့နိဗ္ဗာန်ချမ်းသာများကိုပြင်းပြစွာဆက်ရောက်ပြီးမျက်မှောက်ပြုနိုင်